ဒီနေ့မှာဆိုလဲ6မှာမြေငလင်ကြောလုတ်ခတ်သွားတယ်ဆိုတော့မြန်မာနိုင်ငံရဲ့မြေငလင်လုတ်ခတ်နေမှုအခြေအနေကဘယ်လိုရှိပါလဲဆရာ
။အဲ့ဒီခုလုတ်တဲ့နေရာဘက်ကတော့ကျွန်တော်နောက်ဘက်မြန်မာလေပိုင်းမြေနေရိုင်ဝမ်းရဲ့နောက်ဘက်စွန်ပိုင်းပေါ့အဲ့ဒီဘက်ကတော့အခုလောက်ပမာဏရှိတဲ့ငလင်အနေနဲ့သူ့တဲ့နည်းနည်းငယ်လေးကလေးတွေကတော့ဒီ၄လောက်၅လောက်ပမာဏတွေကတော့ပြိုးဖြစ်စင်လို့ပဲမြင်ပါတယ်။ခုနရက်ပိုင်းအတွင်းမှာဖြစ်နေရင်တော့တနေရာထဲမှာဖြစ်နေဆိုရင်ပေါ့အဲ့ဒါဆိုရင်တော့ပို့ပြီးတော့တတိထားမယ်အခြေအနေပေါ့
။အဒီနေ့လုတ်ခတ်သွားတဲ့ငလင်ကြောကရောဘယ်ပြက်ရည်ကြောနဲ့များဆက်ဆက်နေလဲရှင
့်။အဲ့သူကတော်တော်လေးဟိုသူ့ရဲ့ငလင်ဘူကြက်ကတော့ net ပါတယ်သူကအတန်းမြင့်က80နဲ့80ကီလိုမီတာလောက်မှာပေါ့ဆိုတဲ့အခါကျတော့ကျွန်တော်ကအနောက်ဘက်မှာရှိတဲ့ဒီအန်ဒမန်ရေတူးကြဆိုင်ဝင်တဲ့ zone ရဲ့အဲမှာရှိနေတဲ့ပြည်ရွေတွေလို့ယူဆတယ်နောက်ဘက်မှာရှိတဲ့ဒီကျွန်တော်စူမာတရာပေါ့ပြည်ရွေငလင်ကျောနဲ့ဆက်ဆက်နေတဲ့ zone တကူကဒီကျွန်တော်စစ်တွေရဲ့အနောက်ဘက်ပင်လယ်ထဲမှာရှိနေတယ်ပေါ့ဆိုတော့အဲ့ဒီရေတူးကြဆိုင်ဝင်မှုကြောင့်လုတ်တယ်လို့တော့ပို့ပြီးတင်နိုင်ခြင်းရှိပါတယ
်မြန်မာနိုင်ငံမှာလည်းဒီတစ်လအတွင်းမှာမြေငလင်ကျောတွေခဏခဏလှုပ်ခတ်နေတယ်ဆိုတော့စွန့်ရင်ရမှုအခြေအနေရှိပါသားဒီမြန်မာနိုင်ငံရဲ့ဒီမြေငလင်ကျောလှုပ်ခတ်နေမှုအခြေအနေရောဘယ်လိုရှိပါလဲဆရာ
ကျွန်တော်ဒီမှာငလင်တွေဟိုသွေးရည်ရလားဆိုသွေးရည်ရတဲ့နေရာတွေလည်းအများကြီးပဲရှိပါတယ်ဟိုအနေကလည်းရှိနေတာပဲပေါ့ဒါပေမဲ့အခုလှုပ်နေတဲ့ငလင်ငယ်လေးတွေတော့ကျွန်တော်ကတိုက်ရိုက်ပတ်သက်တယ်လို့တော့မယူဆပါဘူ
းဒီငလင်ငယ်လေးတွေခဏခဏဒီရပိုင်းမှာလှုပ်ခတ်နေမှုကရောဘယ်လိုမျိုးတွေဖြစ်နေကြကြောင်းလဲရှင
်အဲသူကပြည့်ရွေးတစ်ခုစီတစ်ခုစီမှာဟိုတီးကြားဖြစ်တဲ့ဖြစ်စဉ်မျိုးလေးတွေဖြစ်နေတဲ့ခါကျတော့ကျွန်တော်ကဒါတော့တိုက်ရိုက်ကိုဆက်ဆက်လို့မရဘူးကွာဒါအတွက်ငလင်ကြီးဤမလုံနိုင်ဘူးလို့လည်းဆိုလို့မရဘူးငလင်ကြီးတွေကဖြည့်ပေးရနေရှိနေနေရာတွေလည်းရှိရပေါ့သူကတော့ညွာပြီးလေပန်းကစကိုင်းတပ်ပြီးတစ်ချောက်တို့နေရာမျိုးကအမြဲတမ်းအနေရှိနေတဲ့နေရာတွေပေါ့ဟိုဒါပေမဲ့လည်းဒီငလင်ငယ်လေးတွေကြောင့်တော့ကျွန်တော်ကငလင်ကြီးလုံမဲ့လို့တော့ဖြည့်ဖြည့်မလုံနိုင်မဲနဲ့အားပြိုသွားမယ်လို့ပဲဒီအဲ့လိုမျိုးကြီးစားလို့မရပါဘူ
းဒီစကိုင်းပြည့်ရကျော်အခြေအနေကရောဘယ်လိုရှိပါလဲ
စကိုင်းပြည့်ကြီးကတော့ညာသူကကျမ်းမြင့်တော့ဟိုနှစ်တရာလောက်မှာတစ်ကြိမ်လောက်ကိုဒီပမာဏ9လောက်ရှိတဲ့ငလင်ကြီးတွေကသူ့ရဲ့အပိုင်းနဲ့သူလှုပ်လေရှိတယ်ပေါ့အခုတပိတ်ချင်းမှာတော့ပြီးခဲ့တဲ့နှစ်ကလှုပ်သွားတယ်လှုပ်သွားတဲ့အတွက်ကြောင့်အဲ့ဒီနေရာအတွက်တော့ကျွန်တော်ကတော့တခြားအရေးကြီးသူ့ရင်နေရာရှိမယ်လို့မထင်ဘူးပေါ့ဒါပေမဲ့ကျန်တဲ့အပိုင်းတွေအားလုံးကဥပဒေနှစ်1930လောက်ကနောက်ဆုံးလှုပ်ခဲ့တာဆိုတော့နှစ်70လောက်90လောက်ဖြစ်နေပြီလေဆိုတော့အန်ရဲကအခုဒီမှာတော်တော်လေးရှိနေပြီလို့ယူဆလို့ရတယ်ဗျ
ာအန်ရဲရှိနေပြီဆိုတော့ဆရာတို့အနေနဲ့ရောဘယ်လိုမျိုးတွေလေးလာတွေ့ရှိရလဲဒီအပိုင်းထဲမှာရောတွေ့ရှိရမှုခြေနေရဘယ်လိုရှိလဲရှင်
အဲ့ဒီလိုတော့ကျွန်တော်ကငလင်းနဲ့ပတ်သက်ပြီးတော့နှီးဆက်လာတယ်လို့ပြောလို့ရတဲ့အခြေအနေမျိုးမရှိသေးပါဘူး။ကျွန်တော်တို့ကတစ်ဖက်ကတော့ GPS scan တွေကိုထောင်ထားပြီးတော့ဒါတို့တော့စောင့်တော့စောင့်ကြည့်နေတယ်ပေါ့။ဒါပေမဲ့လည်းဟိုငလင်းဆိုတာအဲ့လိုမျိုးဟိုကျိုးပြီးတော့ဟိုဆံမန်းလို့ရတာမျိုးပေါ့ဘူး။ဒါပေမဲ့ခုနကပြောတဲ့ပမာဏမျိုးကအခုဒီမှာဖြစ်နိုင်တဲ့အခြေအနေရှိနေပြီ။ရှိနေတဲ့ခါကျတော့ဟိုတစ်ဖက်ကလည်းကျွန်တော်ဒီမြေတီတောင်မှာရှိတဲ့မြို့ကြီးတွေမှာကျွန်တော်ငလင်းတန်းဖမ်းနိုင်ကြည့်ပြတယ်မြေပုံတွေပေါ့။ဒါတွေတော့ကျွန်တော်လိုက်ပြီးရေးဆွဲနေပါတယ်။အဲ့ဒါကြိုင်ကြိုင်ရှိနေတာအခုကျွန်တော်တို့ဒီပါဆိုရင်ရန်ကုန်ရဲ့အရှိတ်ဘက်ကနေဖြတ်သွားပြီးတော့ပဲခူးပေါ့ပဲခူးတော့တောင်ကူရဲ့အနောက်ဘက်ပေါ့နောက်တခါနေပြီးတော့ပေါ့နောက်တခိုင်းကနေပြီးတော့ကျွန်တော်တို့ပချင်းမြေနဲ့မြကြီးနားပဲဒီတန်းသွားတာပေါ့တွေ့သွားရဆိုဒီတစ်ယောက်မှာရှိတဲ့မြို့တွေအားလုံးကတော့ဟိုပို့ပြီးတတိထားရမယ်ဒီနေမှာရှိနေတာပေါ့ဒီတပိတ်ချင်းသခိုင်းအပိုင်းကတော့အခုလှုပ်ကတ်ထားတာမကြသေးဘူးဖြစ်နေတဲ့အခါကျတဲ့အပိုင်းကြီးအားလုံးတို့ကဟိုအနေရှိနေရပါပဲဒါဒီအားလုံးကတတိထားတဲ့နေရာတွေပေါ့
ဟိုဖြစ်ပွားနေတဲ့အဓိကမြန်မာနိုင်ငံအလဲပိုင်းမဒေတာကစိုးရိမ်မှုရှိတာလားဘယ်ဒေတာတွေကရောဆရာတို့အနေနဲ့ရောတွေ့ရှိနေရလဲငလင်ကျောရှိနိုင်တဲ့နေရာတွေကရောဟိုပြောပြပေးပါအောင်ရှင
်အမှန်ပြောရင်တော့ကျွန်တော်နိုင်ငံကငလင်ရောနဲ့လွတ်တဲ့နေရာကိုမရှိဘူးလို့ပြောရမှာပဲဗျာငလင်ကြီးတခုလုတ်တယ်ဆိုရင်ဥမာရန်ကုန်မြို့ဆိုရင်ကျွန်တော်ပြောပေါ်မှာငလင်ရောမရှိဘူးပေါ့ဒါပေမဲ့လည်းဟိုအရှိတ်ဘက်မှာရှိတဲ့သခိုင်းပြည်ရွာကျွန်တော်နေရာဒီကီလိုမီတာ20နဲ့30ကျားမှာပဲဝေးတဲ့ခါကျတော့အဲ့ဒီမှာလာငလင်ကြီးတခုလုတ်ရင်ကျွန်တော်တို့ကခံစားရနိုင်တယ်လေဟိုဒီနေ့ငလင်ငယ်လေးလုတ်တာတောင်မှကျွန်တော်ဟိုချမ်းပြည်တီတောင်မှဟိုဆန်လာတိကြည့်လိုက်တယ်ဆိုတော့ငလင်ကြီးလုတ်တယ်ဆိုရင်ဟိုကိုနေစီကိုနားမှာနီးတာဝေးတာပေါ်မှာတီးပြီးတော့တချောင်းနောက်တခါကိုရဲ့နေနေတဲ့မိသားနေထားပေါ်မှာတီးပြီးတော့တချောင်းဟိုခံစားမှာပဲဘီရနေရအားလုံးပါရှိနေတယ်ပေါ့
အရင်ကဖြစ်ခဲ့တဲ့မှတ်တမ်းတွေအရဆိုရင်ကြောတွေကဘယ်လိုတွေရှိပါလဲရှင
်ငလင်ကြီးတွေလုတ်ဖို့ဆိုတာကျွန်တော်ကသခိုင်းကြွေလို့သိဉာဏ်နဲ့သိရမှာကြတော့သူကနှစ်တရာတစ်ခါလောက်ဖြစ်တယ်ဆိုတော့ကျွန်တော်အခုစီဒီဒေလာထားသမျှအရတော့ပြောလို့ရတယ်ပေါ့ဒါပေမဲ့လည်းကျွန်တော်ကြီးလည်းဘက်မှာလည်းတခြားကြွေတွေရှိတယ်ခုန6တို့အစီမှာရှိတယ်ဝေးနဲ့ဟိုမြောက်ဖက်ပိုင်းတွေမှာလည်းရှိတယ်။နောက်ခုကျွန်တော်အရင်က1985လုတ်ခဲ့တဲ့ပကံဖက်မှာလည်းရှိတယ်ပေါ့။ဆိုတော့အဲ့ဒီတိုင်ရီတွေကလည်းပြန်ထုတ်နိုင်တယ်။ဟိုသခိုင်းတိုင်ရီလိုမြန်နဲ့ထုတ်ချနိုင်မြင့်နဲ့တိုင်ရီမဟုတ်တဲ့ခါကျတော့သူ့ရဲ့ဟိုငလင်တကြောပြန်မှုကနှစ်ကြာနိုင်တယ
်။ဒါလက်ရှိအခြေအနေတွေမှာရောဒီအိန္ဒိယနိုင်ငံတွေရဲ့ပြည်ရွေးကြောတွေနဲ့မြန်မာနိုင်ငံတွင်းမှာဒီငလင်တွေဝင်ရောက်လာမှုအခြေအနေရောရှိပါလားဆရာ။ခမန်းချက်တွေရောဘယ်လိုရှိပါလဲရှင
်။ကျွန်တော်မြောက်ပိုင်းမှာဆိုရင်လည်းကျွန်တော်တရုတ်ပြည်ဘက်ကပြည်ရွေးတွေကလည်းကျွန်တော်ပြည်ပေါင်းနိုင်ငံတွေကိုထိခိုက်နိုင်တယ်။ဒီအနောက်ဘက်ခြမ်းပေါ်ဒီကျွန်တော်ဒီမနီပူရာနယ်ထဲမှာရှိတဲ့ကျွေးရည်ကြီးတွေလည်းရှိပါတယ်အဲ့ဒါတွေကလည်းကျွန်တော်တို့နိုင်ငံကိုတကယ်တမ်းကျတော့ဟိုလာပြီးထိခိုက်နိုင်ပါတယ်အဲ့ဒီနိုင်ငံတွေလည်းကျွန်တော်တို့တော့ပူပေါင်းပြီးတော့ဟိုအပြန်အလှန်သတင်းပလေတာတို့နောက်တခါပူပေါင်းသူညာလောက်တာတွေလုပ်နေတာတွေရှိပါတယ်ဒါပေမဲ့လက်တလုံးတော့ကျွန်တော်တို့ဟိုဒီလိုမျိုးဖြစ်နိုင်ကြီးရှိတယ်လို့မြူစာတွေပေါ့အတန်နဲ့မိဝရနယ်မှာဆိုရင်1950လောက်ကငလင်ကြီးတွေလုတ်ခဲ့ဘူးတဲ့ဆိုတော့အခုကကျွန်တော်ကနှစ်က60လောက်ပဲရှိသေးတဲ့အတွက်ကြောင့်ကျွန်တော်အဲ့ဒီကတော့ငလင်အကြီးဆုံးနိုင်တယ်လို့မြူစာတွေပေါ့